ော်ဘုံမျောလင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်0653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်0953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ကျမ်းမာရေးလေးကတဲ့အစည်းစနာရှင်ပြေလိုင်းရှောက်တမဲ့တိန်သိန်းစုပ်ွယ်တို့
မျောလင့်ချင်းတန်တော်တာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။တောတာရှင်များရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွေစီစဉ်ပါ။တောတာရှင်တို့ကျမ်းမာရေးဘုဟုတုတများရရှိစေဖို့ရန်အတွက်အစာအိမ်ရောင်ချင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်။အစာအိမ်ရောင်တယ်ဆိုတာကကာလတာရှည်စွာအစာအိမ်ရောင်ရမ်းနာကျင်တာပဲဖြစ်ပါတယ်။အစာအိမ်ရောင်တာနဲ့ပတ်သက်ပြီးဖြစ်နိုင်တဲ့အကြောင်းအရင်းကိုဆက်လက်ဖော်ပြပေးချင်ပါတယ်။အဲ့ဒီအချက်တွေကတော့ကူးဆက်တက်တဲ့ယောဂါတွေကြောင့်အစိတ်တင်တာ၊အပုပ်အတိုးတွေကိုစားမိတာကြောင့်အစိတ်တင်တာ၊အစာကျူးတာ၊မတည့်တဲ့အစာတွေကိုစားမိတာ၊အလွန်မောပန်းနေစဉ်၊ဒါမှမဟုတ်အလွန်စိတ်လှုပ်ရှားနေစဉ်အစာစားတာ၊အရက်ကိုအလွန်အကျွံတောက်တာ၊ခင်းခတ်အမွေးကြိုင်၊စားတဲ့အစာအစာတွေကိုစားတာ၊တန်တက်ချွတ်တဲ့တာတွေပဲဖြစ်ပါတယ်။အစာအိမ်ရောင်တာဖြစ်နိုင်တဲ့ယောဂလက္ခဏာတွေကတော့စိတ်ချောက်ချားပြီးကတွင်းပြတ်တာအစာအိမ်အထက်ပိုင်းမှာအနှိမ့်ငယ်မအီမသာဖြစ်တာရင်ပူနာခံစားရတာအကြီးကျယ်အော့အန္တရာယ်ပဲဖြစ်ပါတယ်အစာအိမ်ရောင်တာဝေဒနာကိုခံစားနေရတဲ့သူတွေအတွက်အာဟာရလမ်းညွန်ချက်တွေကိုဆက်လက်ဖော်ပြပေးချင်ပါတယ်အစာအိမ်ရောင်တာဝေဒနာကိုခံစားရတဲ့သူတွေအနေနဲ့အစာအိမ်ကိုကျင်းဆက်စေတဲ့အစားအစာတွေကိုမစားသုံးဖို့ဖြစ်ပါတယ်။ကဖင်းအရက်နဲ့မဆလာငှုပ်သီးတွေကိုရှောင်ကျဉ်ရပါမယ်။အစာကိုအေးအေးဆေးဆေးနဲ့အချိန်မမှန်စားရမှာဖြစ်ပါတယ်။အစာအိမ်ကိုအလုတ်များစေတဲ့စိတ်ဖိစီးမှုတွေကိုထိန်းချုပ်ရပါမယ်။အဆက်များတဲ့အစားအစာတွေနဲ့အဆီများတဲ့အစားအစာတွေကိုရှောင်ကျဉ်ရပါမယ်။အဲ့ဒီအစာတွေကအစာအိမ်ကိုကျင်းဆက်စေပြီးမအိမ်မသာဖြစ်စေပါတယ်အစာအိမ်ရောင်နာဝေဒနာခံစားရတဲ့ဝေဒနာရှင်တွေအနေနဲ့အစာကြေလွယ်တဲ့အစားအစာတွေကိုစားသုံးပေးရပါမယ်ငပြောသည်ပန်းသီးတို့ကဲ့သို့တဘာဝသစ်စေနေတဲ့အစာတွေကိုစားရပါမယ်မုံလာဥနီတင်မော်သီးစိန်ပူသီးဖယုံသီးကဲ့သို့တဘာဝသစ်စေနေတဲ့ဟင်းသီးဟင်းရွက်တွေကိုစားပေးရပါမယ်အရိအရွယ်မပါတဲ့သားငါးတွေကိုစားပေးရပါမယ်စံကြောနဲ့ပါမုတ်ဖြူတို့ကိုစားရပါမယ်။အသင့်စားသုံးနိုင်တဲ့ဈေးကခောက်ဆွဲကြောက်ထုတ်တွေအာလူးကြော်နဲ့မြေပဲထုတ်တွေကိုရှောင်ရှားရမှာဖြစ်ပါတယ်။ပရိုတီးန်ကာဘိုဟိုက်ဒရိတ်အဆီဗီတာမင်နဲ့သတ္တုဓာတ်တွေပါဝင်တဲ့အရေကိုသာသုံးဆောင်သင့်ပါတယ်။တစ်ခါစားရင်အနှဲငယ်စားပြီးမကြာခဏစားပေးရမှာပဲဖြစ်ပါတယ်။ပြင်းထန်စွာအစာအိမ်ရောင်ရင်ဆောင်ဝင်ရဲ့ညွှန်ကြားချက်ကိုခံယူရမှာဖြစ်ပါတယ်။သောတာရှင်တို့လည်းဒီနေ့မှကြားသိရတဲ့အစာအိမ်ရောင်ခြင်းဆိုတဲ့အကြောင်းကိုကြားသိရခြင်းအဖြစ်ကျမ်းမာရေးဘုဟုတုတများရရှိမယ်လို့ယုံကြည်မျှော်လင့်မိပါတယ်။သောတာရှင်များအလုံးယောဂဗျာပေါင်းမှကင်းဝေးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ားရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရတမဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာရှင်ရင်ခွန်အားယူကြပါစို့
။ချစ်တော်တော်တာရှင်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။တော်တာရှင်ဓမ္မမိတ်ဆေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပြီးတော့ဘုရားသခင်ထံကလာတော့ကောင်းချီးညိတ်သက်ခြင်းအပြည့်ဝခံစားရ၍အမြဲတမ်းပဲစိတ်ချမ်းမြေ့နိုင်ကြပါစေ။ယနေ့မှလည်းပဲချစ်တဲ့မိတ်ဆွေတို့ကိုပေးသွားမယ့်သတင်းစကားကတော့ခရစ်တော်နောက်တော်သို့နေတိုင်းလိုက်ခြင်းဟာတောင်းယွန်းယိုတည်တဲ့စိတ်သဘောထားပဲဖြစ်ပါတယ်ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။မှန်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ခရစ်တော်နောက်ကိုနေတိုင်းလိုက်နေခြင်းခရစ်တော်ကိုဘုရားသခင်ကိုတကယ်ပဲနေ့ရက်စဉ်တိုင်းကိုးစားခြင်းယုံကြည်ခြင်းဟာကျွန်တော်တို့အတွက်ဘုရားသခင်ကိုတကယ်တောင်းယွန်းယိုတည်တဲ့စိတ်သဘောရှိတယ်ဆိုတာကိုအတိအလင်းကျွန်တော်မိသားစုတွေတကူရတကာရအားဖြင့်ထင်ရှားလာမှာဖြစ်ပါတယ်။ခရစ်တော်နောက်ကိုလိုက်မယ်ဆိုရင်ကျွန်တော်ဘာတွေလုပ်ဖို့လိုသလဲအဓိကကတော့ပညာတော်ကိုစောင့်ထိန်လိုတဲ့စိတ်သဘောနာခံပြည့်စည်ကပ်မိဝဲလိုတဲ့စိတ်သဘောတွေဟာဖယားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားပဲဖြစ်ပါတယ်เนาะဖယားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားကနေလာတာဖြစ်ပါတယ်အယိုးနဲ့အသာကတ်နေတယ်လို့မျိုးနီးကပ်စွာတရှိနေခြင်းပဲဖြစ်ပါတယ်ဖယားသခင်ရဲ့ဂုဏ်တော်ဇာရိတတော်နဲ့သက်ဆိုင်တဲ့နာမတော်ကိုယိုတည်လေးစားခြင်းလည်းဖြစ်ပါတယ်မိတ်ဆွေတရားဟောချမ်းခန်းကြီး28ပိုင်းငယ်58 59မှာတင်းဤဘုရားသခင်ထာဝရဘုရားသည်ဘုံကြီး၍ကြောင်းမတ်ဖွယ်သောနာမတော်ကိုကြောက်စီခြင်းကဤကျမ်းစာ၌ရေးထားသောဤတရားတော်စကားအလုံးစုံတို့ကိုတင်းသည်မကျင့်မဆောင်ဘဲနေလျင်ထာဝရဘုရားသည်တင်းခံရသောဘေးတဲ့အမျိုးအနွယ်ခံရသောဘေးတို့ကိုအံ့ဩဖွယ်သောဘေးအလွန်ကြီး၍မြဲမြံသောဘေးအလွန်ပြင်း၍မြဲမြံသောယောဂဝေဒနာဖြစ်စေတော်မူမည်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကိုမယိုမသေးမလေးမစားလှုပ်ချင်းရဲ့အကျိုးကျေးဇူးတွေကိုနောက်ကပတော်တမန်ကျမ်းစာထဲမှာအတိအလင်းဖော်ပြထားပါတယ်စာလံကျမ်းခန်း131ပိုင်းငယ်6မှာလည်းပဲမိမိလူတို့၌ရွေးတော်မူခြင်းကျေးဇူးကိုပြုတော်မူ၏။ပရိညာတရားတော်ကိုအစဉ်အမြဲထားတော်မူ၏။နာမတော်သည်တန်ရှင်း၏။ကြောင်းရွံ့ယိုသေးပွဲဖြစ်၏ဆိုပြီးတော့ဘုရားသခင်ရဲ့ဂုံတော်ဂုံပုတ်ကိုလည်းဖော်ကျူထားတာပါတယ်။ဒါထွမြောက်အကျံခန်း20ပိုင်းငယ်ခုနှစ်မှာသင်ဘုရားသခင်ထာဝရဘုရား၏နာမတော်ကိုမုသာနှင့်ဆံ၍မမွဲ့မဆို့နှင့်။အကြောင်းမူကားနာမတော်ကိုမုသာနှင့်ဆံ၍မွဲ့ဆို့တော်သူကိုအပြည့်မရှိဟုထာဝရဘုရားမှတ်တော်မူတဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဆုတောင်းပရနာပြုတဲ့အချိန်မှာနာမတော်ကိုယိုတည်လင်းမြတ်ခြင်းရှိပါစေတော့ဆိုပြီးတော့သခင်ခရစ်တော်တွန်းတင်တယ်ပထမကောင်းကင်တမန်သတင်းစကားနဲ့ဘုရားသခင်ပြာထန်းထားတာကိုခိုင်းတဲ့အတိုင်းလှုပ်ဖို့ရန်အတွက်ပြန်လည်တောင်းဆိုနေတာဖြစ်တဲ့မိတ်ဆွေရာဇဝင်ကျောက်ပထမဆောင်အခန်းကြီး16ပိုင်းငယ်29 30မှာလည်းပဲထာဝရဘုရား၏နာမတော်သည်ဘုံကြီးတော်မူသည်ဟုဝန်ခံကြလော။ပူဇော်စကားကိုဆောင်ခဲ့လျက်ရှေ့တော်သို့ချဉ်းကပ်ကြလော။တန်ရှင်းသောတစားကိုဆင်၍ထာဝရဘုရားကိုကိုးကွယ်ကြလော။မြေကြီးသားအပေါင်းတို့ရှေ့တော်၌ကြောင်းယုံခြင်းရှိကြလော။လောကရသည်မလှုပ်မရှားနိုင်အောင်မြဲမြံစွာတည်နေမည်။ယနေ့ခရိယံများဟာဖခင်เจ้าကိုပါတီပွဲလိုလိုသဘောထားပြီးတော့လာကြတယ်။ဓမ္မဟောင်းကအချိန်ကဟေပြဲလူမျိုးတွေဖခင်သခင်ကိုဗဲနီးနဲ့ကိုးကွယ်ကြတာလေ။နှိမ်ချတဲ့စိတ်သဘောနဲ့ကိုးကွယ်ကြတယ်။စိတ်နေမြင့်တဲ့သဘောထားနဲ့တဲတော်အနာကိုချင်းကပ်ရမှာကြောက်ကြတယ်။ရာဇဝင်ကျုပ်ဒုတိယဆောင်ခန်းကြီး9ပိုင်းငယ်3မှာထိုတို့မိကြ၍ထာဝရဖခင်ဤဘုန်းတော်သည်အိမ်တော်ပေါ်မှာတက်ရောက်သည်ကိုဣသေလအမျိုးသားအပေါင်းတို့သည်မြင်လျင်ကြောက်ခင်းအရ၌မြေပေါ်မှာဥချပြောက်ဝတ်လျက်ကောင်းမြတ်တော်မူသည်ကရုဏာတော်အစင်မြဲတည်သည်ဟုထာဝရဘုရားကိုကိုးကွယ်၍ဂုဏ်တော်ကိုချီးမွမ်းကြ၏မိမိကိုယ်ကိုမြေမုံဖြစ်ကြောင်းတိမှတ်ခြင်းဟာဉာဏ်ပညာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ကြောင်းယုံယိုတည်တဲ့စိတ်သဘောထားဆိုတာဘုရားသခင်ကြည်မြတ်တော်မူကြောင်းဝန်ခံခြင်းပဲဖြစ်ပါတယ်။စိတ်နှလုံးနှိမ့်ချခြင်းဆိုတာ မိမိကိုယ်ကိုမြေမုံဖြစ်ကြောင်းသိမှတ်ခြင်းပဲဖြစ်ပါတယ်ဝိပုကိုကွယ်ခြင်းဆိုတာကလည်းမိမိကိုယ်ကိုမြေမုံဖြစ်ကြောင်းဖျားသခင်ရှေ့မှာဝန်ခံခြင်းပဲဖြစ်ပါတယ်ဒါကြောင့်မိမိကိုယ်ကိုမြေမုံဖြစ်ကြောင်းသိမှတ်ခြင်းဟာဉာဏ်ပညာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဆာလကျမ်းခန်းကြီးကိုပိုင်ငယ်20မှာဆိုလို့ရှိရင်အိုးထာဝရဖျားသူတို့ကို6လန့်တော်မူပါတို့ပြည့်၍မိမိတို့သည်လူတက်တက်ဖြစ်သည်ကိုလူမျိုးတို့သည်သိကြပါလိမ့်မည်ဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်သဘောထားကနေပြီးစိတ်နှလုံးနှိမ့်ချမှုကိုပြုလုပ်ပေးပါတယ်ဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့ကုန်ချမ်းကနေပြီးဖြူစင်တဲ့စိတ်နှလုံးကိုပြုလုပ်ပေးခြင်းဖြစ်ပါတယ်ဟေရှာနာဂရီကျမ်းခန်း45ပိုင်းငယ်9မှာအချင်းတို့သည်မိမိကိုဖန်ဆင်းတော်သူနှင့်စန့်ကျင်ပဲ့ပြု၏ထိုတို့သည်အမင်္ဂလာရှိ၏မြေအိုချမ်းတို့တွင်အိုချမ်းပါတကား။အိုမြေကတင်းသည်အဘယ်သို့အရာကိုလောက်သည်ဟုအိုထိန်သမားကိုဆိုရမည်လော။ငါကိုလှုပ်တော်သူ၌လက်မရှိဟုတင်းလှုပ်တော်အရာကဆိုရမည်လော။ဘာဘူးလုံးဘရင်နေဘုခနေစာမင်းကြီးရဲ့မာမာနာကိုသတိရပါ။ဘုရားသခင်ကိုကြောင်းရွံ့ဂျိုသေးတဲ့စိတ်ပျောက်သွားတဲ့အချိန်ကနေစပြီးတော့လူစိတ်ပျောက်သွားခဲ့ပါတယ်။လူစိတ်ပျောက်သွားတာနဲ့ตาရဲတိရစ္ဆာန်ဖြစ်လာခဲ့ပါတယ်ဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်တဘောထားဟာလူသားပြီးသွားဖို့ဖြစ်ပါတယ်မိတ်ဆွေလူမှန်ရင်လူရဲ့စိတ်တဘောထားရှိရပါမယ်ဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်တဘောထားဟာလူသားအတွက်အကောင်းဆုံးပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့စာတန်ကျမ်းခန်း35ပိုင်းငယ်17မှာထာဝရဖျားကိုကြောက်ရွံ့တော်သူတို့ထိုဖျားကိုကိုးစားကြလောထာဝရဖျားသည်ထိုတော်တော်သူတို့ကိုမဆတော်သူကွဲကာတော်သူဖြစ်တော်မူ၏ချစ်တဲ့မိတ်ဆွေပေါင်းတို့ဒီတို့ကြောင့်ဖျားသခင်ထာဝရဖျားကိုယနေ့ကျွန်တော်ပါဗလဲကိုးစားတဲ့သူယုံကြည်တဲ့သူဖျားသခင်ကိုယိုသေးလေးစားတဲ့သူဖြစ်ရမယ်ဒါကြောင့်ထိုဖျားကိုကိုးစားကြလောထာဝရဖျားသည်ထိုးတော်သူတို့ကိုမဆာတော်သူ၊ကွဲကာတော်သူဖြစ်တော်မူ၏။အဲဒီလိုမျိုးသူတွေကိုဖျားကတကယ်မဆာမယ်။ဖျားသခင်ခိုင်းတဲ့အတိုင်းလှုပ်ဆောင်ခြင်းဟာကြောင်းရွံ့ယိုသေးတဲ့စိတ်တဘောဖြစ်ပြီးတော့အစဉ်အတန်းမြင့်တဲ့ကိုးကွယ်ခြင်းပဲဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ကြောင်းရွံ့ယိုသေးပြီးကိုးစားခြင်းဆိုတာလိုလိုလားလားနာခံလိုတဲ့စိတ်တဘောထားပဲဖြစ်ပါတယ်။အာဗြံလုတ်ခဲ့တဲ့အမားကိုသတိရပါအဘိမလက်မင်းကိုကြောက်လို့လိန်လေသူဖြစ်လာခဲ့ပါတယ်အာဗြံကိုဘုရားသခင်ကမေးတဲ့ခါမှာကပ္ပောက်ကျမ်းခန်း20ပိုင်းငယ်17မှာအာဗြံကအေအယတ်သားတို့သည်ဘုရားသခင်ကိုမကြောက်အကျွန်ုပ်ဤမယားအတွက်အကျွန်ုပ်ကိုတတ်ကြပါလိမ့်မည်ဟုအကျွန်ုပ်ထင်သောကြောင့်ထိုတို့ပြုမိပါပြီမှန်ပါတယ်ဘုရားသခင်ကိုကြောက်ရွံ့ယိုသေးစိတ်မရှိတဲ့လူမှုပတ်ဝန်းကျင်တွေမှာလူအသက်ကိုတန်ဖိုးမထားချတကြပါဘူးเนาะလူအသက်ကိုတန်ဖိုးမထားကြဘူးလူအသက်ကိုတတ်ချင်းဆိုတာဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်တဘောထားမရှိတဲ့သူတွေရဲ့အပြုမှုတွေပဲဖြစ်ပါတယ်ထမြောက်ကျန်ခိုင်းတပိုင်းငယ်19မှာဝမ်းဆွဲမာတို့ဒီဘုရားသခင်ကိုကြောက်ရွံ့၍အဲကုတုရှင်ဘယံမိန်တော်မူသည့်အတိုင်းမပြုတ်ယောက်ျားတို့ကိုအသက်ချမ်းသာပေးကြ၏ဖျားသခင်ကိုကြောက်ရွံ့ယူတည်တဲ့အရာမှာတော့လူအသက်ကိုတန်ဖိုးထားကြပါတယ်။ဖျားသခင်ကိုကြောက်ရွံ့ယူတည်တဲ့စိတ်တဘောထားမရှိတဲ့လူအတိုင်းဝိုင်းတွေမှာတော့လူတွေရဲ့အသက်ကိုတတ်ချင်းဟာကစားစရာအာကစားနေတမျိုးလိုဖြစ်နေပါပြီ။ကောင်းကင်နိုင်ငံမှာဒီလိုအာကစားနေမျိုးမရှိပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့။ဒါဝိဒနာကြံခန်းရှိပိုင်ငယ်17:3မှာအာဓမမှုကိုအလင်းအမြန်စစ်ကြော၍ဓာမပေးသောကြောင့်လူသားတို့သည်အာဓမမှုကိုပြုခြင်းကခိုင်မာစွာသဘောထားကြ၏အာဓမလူတို့သည်အချိန်တရာတိုင်အောင်အာဓမမှုကိုပြု၏အသက်တာရှိတော်လဲဖျားသခင်ကိုကြောက်ရွံ့သောသူတို့သည်ရှေ့တော်၌ကြောက်ရွံ့သောကြောင့်ကောင်းသောကျိုးကိုခံရကြလိမ့်မည်ဟုငါအမှန်သိ၏အာဓမလူမူကားဖျားသခင်ရှေ့တော်၌မကြောက်ရွံ့သောကြောင့် ကောင်းသောကျိုးကိုမခံရအရေးနဲ့အတူမိမိအသက်လဲမိမိအသက်ဒီလဲမရှိရဆိုပြီးတော့တမာကျမ်းစာကအတိအလင်းဖော်ပြတာလေဒီနေ့ကျွန်တော်ဘုရားသခင်ကိုယုံသေးတယ်ဘုရားသခင်ကိုချီးမွမ်းတယ်ဘုရားသခင်ကိုကိုးစားတယ်ဘုရားဝတ်၌မွေ့လျော်တဲ့သူတွေဟာဘုရားကိုကြောက်ရွံ့တဲ့အတွက်ကြောင့်ကျွန်တော်ရဲ့စိတ်နှလုံးသားထဲမှာယုံသေးတဲ့စိတ်အပြည့်အဝရှိနေမယ်ဘုရားကိုယုံသေးစိတ်မရှိတဲ့သူတွေအားလုံးကတော့လောကကြီးမှာစော်ကားမော်ကားလုပ်ဖို့လူရဲ့အသက်တစ်ချောင်းလည်းပဲတန်ဖိုးထားဖို့သူတို့မှာစိတ်ရှိမှာမဟုတ်ဘူးဒါကြောင့်ဒီလူတွေခါတော့ရှင်ဘလို့လူတွေလဲလို့ပြောတဲ့ခါမှာအာရမလူတွေလို့ခေါ်တယ်နော်အာရမလူတွေကအကျင့်တရားတိုင်အောင်အာရမမှုကိုပြုကြလိမ့်မယ်တဲ့နော်အာရမမှုကိုပြုကြလိမ့်မယ်ဒါမဲ့ဒီလူတွေကအသက်ဆိုးရှည်လားဆိုတော့မရှည်ပါဘူးမချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်အသက်တော်ကိုရှည်ဖို့ရန်အတွက်ဒီကျွန်တော်ဘာလုပ်ရမလဲဘုရားသခင်ရှေ့တော်၌ကျွန်တော်ဘာလုပ်ရမလဲကြောင်းရုံးပြီးတော့ကောင်းသောအကျိုးကိုခံရမယ်တဲ့။ဘုရားသခင်ကိုယုံကြည်တဲ့သူတွေကကောင်းတဲ့အကျိုးတွေကိုခံစားရမှာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ကိုယုံကြည်ခြင်းဘုရားသခင်ကိုကိုးစားခြင်းဘုရားကိုယုံကြည်ခြင်းဘုရားကိုတကယ်ပဲချီးမွမ်းခြင်းအမှုကိုပြုတဲ့အခါမှာကျွန်တော်ရရှိတဲ့စီစဉ်ကတကယ်ကောင်းမြတ်တဲ့စီစဉ်ဖြစ်တယ်။ကျွန်တော်ရဲ့ဘဝပတ်ဝန်းကျင်မှာလည်းပဲကြည့်လိုက်တဲ့အခါမှာကျွန်တော်ရဲ့လူနေမှုပါဝင်ကျက်မှာလည်းပဲငြိမ်းချမ်းနေမယ်တကယ်ပဲตายရလိမ့်မယ်အရန်ပျော်ရွှင်ပွေရလဲကောင်းနေမယ်ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ရဲ့အလိုတော်တို့လိုက်ဆောင်ပြီးတော့အသက်တာကိုရှင်သန်ဖို့ရန်အတွက်ဒီနေ့ကျွန်တော်ရဲ့အသက်တာဟာဘုရားသခင်ကသာလေကျွန်တော်ကိုပိုင်ဆိုင်နေဆိုတာကိုသိရှိနားလည်သဘောပေါက်ပြီးတော့မိမိတို့ရဲ့ခန္ဓာကိုယ်ဘဝဟာတနေ့ချုပ်ငြိမ်းသွားရမယ်အရာဖြစ်တယ်ဒါကိုကိုသူကျွန်တော်ရဲ့အသက်တာကိုပြန်သိပြီးတော့မိမိကိုပိုင်တဲ့ဖရားမှာအမြဲတမ်းစက္ကပ်အနိုင်နိုင်တဲ့ဓမ္မမိတ်ဆွေများဖြစ်ပေါ်ရန်အတွက်ဒီသတင်းစကားအဖြစ်ချစ်တဲ့မိတ်ဆွေတို့ကိုအားပေးလိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဖရားကောင်းကြီးချပေးပါစေအာမင
်မောင်လေးဒီမလေးတို့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာမနှက်ဖြန်အထီးမဆောက်ပါနဲ့ဆိုတဲ့ပုံမြင်လေးကိုမမမေချစ်ကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့ရေနှစ်ပေါင်း18နှစ်တိုင်တိုင်ကင်ဆာရောဂါကိုခံစားနေရတဲ့လူငယ်လေးဟာသူ့ရဲ့မိခင်နဲ့အတူနေထိုင်ပါတယ်ကွယ်ဒီနေ့မှာတော့အင်ကိုထွက်ပြီးလေပတ်ဖို့မိခင်ကြီးစီခွင့်တောင်းတဲ့ကွယ်ဒါနဲ့လူငယ်လေးဟာသူ့ရဲ့အိမ်လမ်းအတိုင်းရှောက်လာခဲ့ပြီးသူ့ရဲ့လမ်းထိပ်မှာရှိတဲ့တေးဂီတပစ္စည်းတွေရောင်းချတဲ့ဆိုင်အနားကိုရောက်လာပါတယ်ကွယ်အဲ့ဒီဆိုင်ရှိရောက်တာနဲ့လူငယ်လေးဟာရုတ်တရက်ရက်လိုက်ပြီးတော့ဆိုင်ထဲကိုလှမ်းကြည့်လိုက်တဲ့ကလေးတို့ရေဆိုင်ထဲမှာအမျော်လင့်ပဲအလိုလှပတဲ့အမျိုးသမီးလေးတူဆိုင်ထဲမှာထိုင်ပြီးဈေးရောင်းတာကိုတွေ့လိုက်ရတဲ့အတွက်ချက်ချင်းဆိုသလိုသူ့စိတ်ထဲဆွဲညှိသွားပါတော့တယ်ကွယ်ဒါနဲ့ဆိုင်ထဲဝင်ပြီးအမျိုးသမီးလေးရှေ့မှာရက်လိုက်တဲ့ဒါကြောင့်အမျိုးသမီးလေးကဘာလို့ရှင်ပါတယ်ရှင်လို့ဆိုကပြုံးရွှင်တဲ့မျက်နှာလေးနဲ့သူ့ကိုနှုတ်ဆက်လိုက်ပါတယ်ကွယ်ဒီတော့လူငယ်လေးကစီစီတစ်ချက်ဝယ်ချင်လို့ပါခမည်းဆိုပြီးတော့ပြောမိပြောရာပြောလိုက်ပါတယ်ကွယ်အမျိုးသမီးလေးကလည်းစီစီတစ်ချက်ကိုထုတ်ပြီးထုတ်ပေးရမလားရှင်ဆိုကပြုံးရွှင်တဲ့မျက်နှာလေးနဲ့ထပ်မေးလိုက်တဲ့လူငယ်လေးကလည်းထုတ်ပြီးပိုကောင်းတာပေါ့ဆိုပြီးပြန်ပြောလိုက်တယ်ကလေးတို့ရေအမျိုးသမီးလေးကစီဒီအထုပ်လေးကိုသူ့စီပေးလိုက်တဲ့အခါလူငယ်လေးကလည်းကြာတင့်ငွေကိုပေးလိုက်ပါတယ်ကွယ်ကလေးတို့ရေအနေကစပြီးလူငယ်လေးဟာအဲ့ဒီဆိုင်ကိုနေတိုင်းသွားပြီးအမျိုးသမီးလေးစီကစီဒီလေးတွေကိုဝယ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီစီဒီထုပ်ကလေးတွေကိုတခါမှမဖောက်ခဲ့ပါဘူးကွယ်ကလေးတို့ရေလူငယ်လေးဟာရှက်တက်တဲ့သူတဦးဖြစ်တယ်လို့ကင်းစာယောဂါတဲ့ဖြစ်တဲ့အတွက်စိတ်အားငယ်သူတူလည်းဖြစ်တာပေါ့ကွယ်အမှန်တော့သူဟာစီဒီရောင်တဲ့အမျိုးသမီးကလေးကိုမြေသာတက်ဝင်ချစ်တဲ့အတွက်ဖြစ်ပါတယ်ကွယ်လူငယ်လေးရဲ့မိခင်ကသူမရဲ့သားလေးခြေလမ်းပြက်နေတာကိုသိပေမဲ့အကြောင်းရင်းကိုတော့မသိရှာဘူးပေါ့ကွယ်ကလေးတို့ရေဒီနေ့မှာတော့လူငယ်လေးဟာထုံးစံအတိုင်းအဲ့ဒီဆိုင်ကိုသွားခဲ့တယ်ကွယ်အမျိုးသမီးလေးဟာလူငယ်လေးဝယ်တဲ့ CD ချက်ကိုထုတ်နေတဲ့အချိန်သူ့ရဲ့လက်ကင်ဖုံးကိုကောင်တာပေါ်မှာထားခဲ့ပြီးပျောက်ကွယ်သွားတဲ့ကွယ်
နောက်တစ်နေ့မှလည်းအဲ့ဒီဆိုင်ကိုပုံမလာခဲ့ပါဘူးကွယ်။ဒါကြောင့်မို့မင်းကလေးဟာလက်ကင်ဖုန်းထဲမှာတွေ့ရတဲ့သူ့အိမ်ဖုန်းနံပါတ်အတိုင်းခေါ်လိုက်တဲ့အခါမိခင်ဖြစ်သူကအဲ့ဒီဖုန်းကိုလက်ခံလိုက်ပါတယ်ကွယ်။ကလေးတို့ရေအမျိုးသမီးလေးကဖုန်းပိုင်ရှင်နဲ့စကားပြောချင်တဲ့အကြောင်းပြောလိုက်တဲ့အခါမိခင်ကြီးကစိတ်မထိန်နိုင်တော့ပဲငိုချလိုက်ပါတော့တယ်ကွယ်။ဒါကြောင့်မို့အမျိုးသမီးလေးကဘာပြဿနာရှိနေပါသလဲဆိုပြီးထပ်ပြီးမေးလိုက်တဲ့အခါမင်းမသိဘူးလားငါသားလေးမနေ့ကပဲတည်သွားပြီလို့ဝန်းနေစွာနဲ့ဖြေဆိုလိုက်ပါတယ်ကွယ်ကလေးတို့ရေနောက်တနေ့မှာတော့မိခင်ကြီးဟာတည်ဆုံးသွားတဲ့သားငယ်လေးကိုတတိယလွန်တဲ့အတွက်သားလေးရဲ့အိတ်ခံတဲကိုသွားခဲ့ပါတယ်ကွယ်သားလေးရဲ့ဗီဒီယိုကိုဖွင့်လိုက်တဲ့အခါ CD အထုပ်တွေထည့်ထားတဲ့အထုပ်ကိုအာအသင့်စွာနဲ့တွေ့လိုက်ရတဲ့ကွယ်အထုပ်တွေကလည်းအများကြီးပဲပေါ့ကွယ်အဲ့ဒီအထုပ်တွေတဲကအထုပ်တစ်ထုပ်ကိုဖွင့်ကြည့်လိုက်တဲ့အခါစီဒီတစ်ချက်နဲ့အတူစာတို့လေးတစ်ခုကိုမိခင်ကတွေ့ပါတယ်ကွယ်စာကိုဖတ်ကြည့်လိုက်တဲ့အခါ Hello Sophia မင်းဟာချိုးမိုးလာပတဲ့မိန်းကလေးပါလားမင်းနဲ့ငါတွေ့ရတာပြောတယ်တနေ့နေ့မှာငါတို့လျှောက်လေရအောင် Sophia ဆိုပြီးရေးသားထားတဲ့စာလေးပါပဲကွယ်ကလေးတို့ရေမိခင်ကြီးဟာဝမ်းနည်းလွန်းတဲ့အတွက်မျက်ရည်တွေကျပြီးတခြားစီဒီအထုပ်တွေကိုဖွင့်ကြည့်တဲ့အခါအထုပ်တိုင်းကအဲ့လိုပဲရေးသားထားတာတွေ့ရပါတယ်ကွယ်ကလေးတို့ရေကလေးတို့အသက်တာမှာလဲဒီနေ့ခံစားချက်ကိုဒီနေ့မှမထုတ်ဖော်ခဲ့ဘူးဆိုရင်မနှက်ဖြန်ကိုစောင့်နေတဲ့လူငယ်လေးလိုဆုံးရှုံးမှုကြီးဖြစ်သွားပါလိမ့်မယ်ကွယ်ကိုလောက်ကန်ရမယ့်အလို့ဆုံးဖြတ်ချက်တွေကိုဒီနေ့မလုပ်ပဲမနှက်ဖြန်အထိစောင့်နေရင်နောက်ကျသွားပါလိမ့်မယ်ကွယ်ကလေးတို့အနေနဲ့လည်းမနှက်ဖြန်ဆိုတဲ့နေ့ကိုမဆောင်ပဲလှုပ်တင်လှုပ်ထိုက်တဲ့အမှုကိစ္စတွေကိုဆောင်ရွက်ကြစို့နော်ကလေးတို့အားလုံးဉာဏ်ပညာသတိနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ကွယ
်လာစီယာပုံကြီးလာပါပြီလာပါပြီရှင်သွေးလေးမှလာစီယာပုံကြီRadio Mingla Concept Gane the China Nasin Naisebo Your Linjin Atta Radio Nima Asha Radio
Toda Shinyashi Jimaro ye Bhyadai Do Sabi Sayu Tinan Thana Ma Aupa Tinan Mya Gu Pocha Pile Shibare Shi Tinan Mya Ma Seda Tukha Sha Phwe Chin ခရစ်တော်၏အသက်တာနှင့်တုန်သင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့396562963936နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြလင်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ